ခီးတဲ့နဲ့လေဝင်နှဆုပေါင်း189လိုက်ပါလာတဲ့အင်ဒိုနီးရှားကဒီ Lion Air လေကြောင်းကလေယာဉ်တစ်စီးဟာအင်ဒိုနီးရှားနိုင်ငံမြို့ကဂျကာတာကနေထွက်ခွာပြီးတော့3မိနစ်အကြာမှာပင်လယ်ပြင်တွင်ပြတ်ကျခဲ့ပါတယ်။ဒီလေယာဉ်ပြတ်ကျမှုမှာအသက်ရှင်သူတဦးမှရှိမဲ့ပုံပေါ်ဘူးလို့အင်ဒိုနီးရှားအနာဘယ်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒီရှားဖွေရေးနဲ့ကယ်တင်ရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆူတိုပူပူဝိုနူရိုဟိုကဒီတွတ်တာလူမှုကွန်ရက်မှာလေယာဉ်ပြတ်ကျတဲ့ဒီအပိုင်းစာတွေနဲ့ပတ်သက်ပြီးတပ်ပေါ်နေတင်ထားပါတယ်။အဲ့ထဲမှာကြိုးကျင်နေတဲ့စမတ်ဖုန်းတစ်လုံးစာအုပ်တွေအဲ့တင်နဲ့လေယာဉ်အပိုင်းစာတွေကိုမြင်ရပါတယ်။လေယာဉ်ပေါ်ပါသွားတဲ့ခီးတွေအတွင်းကလေးငယ်တူနဲ့မွေးကင်းစကလေးနှစ်ဦးပါဝင်တယ်လို့ပြောခွင့်ရနူရိုဟိုကဆိုပါတယ်။လေယာဉ်ပြတ်ကျမှုတွင်ကျေးစားအဆင့်အီတလီ၊စပိန်၊ဒမားအန်ဒရီယာ၊မန်ဖရက်ဒီလည်းပါဝင်ပြီးတွေ့ဆုံသွားတဲ့ကြောင်းအီတလီယန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ကြပါချုံမြောက်ပိုင်းမှာလင်းရဲ့အပိုင်းစာတွေကိုအဓိကတွေ့ရတာဖြစ်ပြီးအဲ့နေရာမှာကုညီကယ်ဆယ်ရေးနဲ့ရှာဖွေရေးနောက်ပြီးတော့ရင်းကိုတမားတွေကိုဆေးလွတ်ချထားပါတယ်။လင်းဟာရေအောက်မီတာ30ကနေ35မီတာအနည်းထိုးဆိုင်ကျဆင်းသွားတာဖြစ်ပြီးတော့ကမ်းခြေကနေ15မီလို15ကီလိုမီတာအကွာလောက်မှာတည်ဆုံးသူအလောင်းတစ်ချို့ကိုရှာဖွေတည်ရှိတယ်လို့ကယ်ဆယ်တမားတွေကပြောကြပါတယ်။